ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အနီးတဝိုက်စည်ရည်အခြေအနေတွေကြောင့်နေဆက်ကိတ်အဝင်အထွက်တွေပိတ်သွားမှာကိုစိုးရိမ်နေကြပါတယ်။အခုအချိန်ထိတော့တရုတ်ဘက်ကနေဆက်ကိတ်ကိုဖွင့်ထားသလိုပဲမြန်မာဘက်ကလည်းနေဆက်ယာယီဖြတ်တန်းခွင့်လက်မှတ်တွေကိုထုတ်ပေးနေသေးဖြစ်ပါတယ်။တရုတ်မြန်မာမူဆယ်နေဆက်ကိတ်အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညုံပြောပြထားပါတယ်ရှင်။
တရုတ်မြန်မာကုန်သွယ်လမ်းဖြစ်တဲ့မန္တလေးလာရှိုမူဆယ်လမ်းပိုင်းနေရာအများစုကိုတော်လိုင်းအများစုတွေစုမိုးထားနိုင်ပြီးတော့တရုတ်နယ်စပ်မူဆယ်မြို့ကိုလည်းချင်းချောက်မှုတွေရှိနေပါတယ်။ဒါလို့အခြေအနေမှာနေဆက်ကိတ်ပိတ်သွားမှာကိုစိုးရိမ်နေတယ်လို့တရုတ်ဘက်မှလှုပ်လှုပ်ဖို့အတွက်မူဆယ်မြို့မှာစောင့်ဆိုင်နေသူတချို့က VOA ကို Facebook Messenger ကနေပြီးစာနဲ့ဖြေကြားပြောဆိုခဲ့ကြပါတယ်။မူဆယ်မြို့ကဒေသခံတချို့ကတော့မူဆယ်ဟာနိုင်ငံဆက်ဆံရေးအတွက်အချက်အချာဖြစ်လို့ပြည်ပခါတွေဖြစ်လာနိုင်မယ်လို့မထင်ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းပြည်ပခါအခြေအနေပေါ်မူတည်ပြီးတော့တရုတ်နိုင်ငံဘက်ကနေဆက်ကိတ်ပိတ်လိုက်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်။မူဆယ်ဒေသခံလုံငန်းရှင်တူကတော့တရုတ်မြန်မာကုန်စည်စီးဆင်းနိုင်တဲ့တရုတ်ဝင်နေဆက်ကိတ်ကဒီတစ်ခုပဲကျန်တော့တယ်လို့ဆိုပါတယ်
။ဟိုမူဆယ်ကိုတိုက်တယ်ဆိုလို့ရှိရင်တရုတ်မြန်မာဆက်ဆံရေးအတွက်ကုန်စည်နော်ဒီင်တည်ရွေးတက်ပေါ့နော်ဒီနေရာဒီအားလုံးကဒီမူဆယ်တစ်ခုပဲရှိတော့တာလေအဲ့ဒါတည်းပေါ့ဒီမူဆယ်ကိုသိမ့်မယ်ဆိုရင်လက်ခံပါလားလာရှုလို့တိုင်းစစ်ဌာနချုပ်ကတော့သိမ့်နိုင်တယ်အင်အားတို့စစ်အင်အားရှိတယ်ဗျသိမ့်သွားပြီဗျမူဆယ်သိမ့်ရင်တော့ကြာပြီဘုရားသိမ့်လားမသိမ့်ရဲ့အကြောင်းရင်းကဘာကြောင့်လဲဆိုတာလဲဆက်ဆက်သွားတော့ပေါ့အခုတခါတုန်းကပြီးရင်ဟိုစောင့်ဦးပြီးတယ်ဆိုတာနိုင်ငံတော်တည်ရွေးအစိုးရပဲလုပ်လို့ရတာလေဒီမူဆယ်ကိုမတိုက်ခိုက်လို့အတွက်သတိပေးတာမျိုးတွေတာမြင့်တာမျိုးတွေရှိလို့မသိလာလားပေါ့နော်ဒါဖြစ်လာရင်တော့ပြိမ့်ပါပေါ့လေ
ချန်နယ်တယ်လီသတင်းမှာတော့နေဆက်တွေကနေပြီးတော့တရုတ်နိုင်ငံတဲကိုတရားမဝင်ဝင်ရောက်တဲ့နိုင်ငံခြားသားရေအတွက်များလာလို့စောင့်ကြည့်စီစစ်နေတယ်လို့တရုတ်မျိုးသားလူဝင်မှုကြီးကြပ်ရေးဌာန NIA ကိုကုတ်ကားပြီးတော့ဖော်ပြပါရယ်အခုနှစ်စောပိုင်းကစပြီးတော့တရုတ်ယူနန်ပြည်နယ်ကိုတွားရောက်လှုပ်လှုပ်ကန်တဲ့မြန်မာရေတွက်ကတဖြည်းဖြည်းပြန်များလာပါတယ်။ဝင်ခွင့်ကတ်ရဖို့အတွက်နေဆက်မှာစောင့်ဆိုင်နေသူတွေကလည်းမူဆယ်မြို့ပါနေစဉ်ဆူသလိုများပြားရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။အများစုကတော့အထည်ချုပ်ဈေးဆိုင်ဆောက်လုပ်ရေးနဲ့ဖုန်းပူပစ္စည်းထုတ်လုပ်တဲ့စတေဝန်တွေမှာလုပ်ကန်နေကြတာဖြစ်ပါတယ်ခင်ဗျာ။